ဟုတ်ကဲ့ပမခဒေါက်တာကျော်စွဲခင်ဗျာကျွန်တော်တို့ဒီနှလုံးဖောက်တာကပိုငယ်ရွယ်သူတွေမှာပိုဖြစ်လာတာနဲ့ဒီကနေသေဆုံးမှုကိုကာကွယ်နိုင်ဖို့ပြီးခဲ့တဲ့အပတ်တွေကအဓိကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနှလုံးဖောက်တာကိုဖြစ်စေတဲ့သွေးကြောပိတ်တာကြိုပြီးသိနိုင်အောင်ပေါ့နော်လက္ခဏာအခြေအနေကိုအဓိကဆွေးနွေးမှာပါဆရာအဲ့ဒီတော့သွေးကြောပိတ်တာကတဖြည်းဖြည်းချင်းဖြစ်တာနဲ့ရုတ်တရက်ဖြစ်ပြီးသေဆုံးတဲ့ကြားမှာဆက်ဆက်မှုရှိနေလားစပြီးတော့ရှင်းပြပေးပါလားဆရာကြီး
အဲ့ဒီဟာကတော့ကံတရားပေါ်ကိုအများဆုံးမူတည်ပါပဲ။ဘာလို့ဆိုတော့သွေးကြောပိတ်တဲ့လူတွေရဲ့တဝက်ကတစ်ခါဘူးမှနှလုံးသွေးကြောကျင်းရှိပါတယ်လို့ဝေဒနာလည်းမခံစားခဲ့ရဘူး။ပန်တရားဖြစ်เสียရောဂါလက္ခဏာတစ်ခါမှလည်းမခံစားခဲ့ရဘူး။အဲ့တော့ကျွန်တော်တို့ဒီသွေးကြောပိတ်တဲ့လူတွေကိုမေးလိုက်ရင်တဝက်ကတစ်ခါမှဈေးုံဈေးကန်လည်းမသွားဘူးလို့ဖြေကြတာများပါပြီ။တော့ပြောချင်တာကနှလုံးသွေးကြောပိတ်တဲ့လူရဲ့တဝက်ကတစ်ခါတလေမှာဒီယောဂလက္ခဏာကို miss ဖြစ်သွားတာပေါ့နော်ဟိုတတိလက်လွတ်ဖြစ်သွားတာကြီးဖြစ်တတ်ပါလေဒါလူနာဘက်ကလည်းကိုဒါအစာအိမ်နာလာလားမသိဘူးခြေနာလာလားမသိဘူးဆိုပြီးတော့လွတ်သွားတာမျိုးဖြစ်နိုင်တယ်လို့စပြီးတွေ့တဲ့ဆရာဝန်နဲ့ကျမကြီးဝန်ထမ်းကလည်း history မေးတဲ့အခါမှာဘာမှဘာရင်တော့လည်းမဖြစ်ဘူးဆိုရင်တစ်ခါတလေပါ miss ဖြစ်သွားတာမျိုးဖြစ်တတ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးကြောပိတ်တာကြောင့်အားလုံးကဒီချက်ချင်းပေါ့နော်တန်းပြီးတော့အသက်ဆုံးရှုံးသွားတဲ့သဘောမျိုးလားဆရာကြီ
းဒီမှာဘလို့လူတွေကဒီလို sudden death ဖြစ်သွားနိုင်တာလေဆိုတဲ့အခါကျတော့သွေးကြောပိတ်လိုက်တဲ့အခါမှာတကယ်လို့များငကူကသွေးကြောကျင်းယောဂအခန်းရှိနေတဲ့လူဖြစ်မယ်ဒီသွေးကြောပိတ်တာလေဖြည်းဖြည်းချင်းပဲပိတ်မယ်ဆိုရင်နားလဲအောင်ပြောရရင်ဥမာမျက်ကြောင်တစ်ခုပိတ်တယ်တခြားနေပြီးတော့ကျွန်တော်တို့မျက်လက်တက်လေးတွေကနေပြီးတော့ဆွဲပွားလေးတွေကနေပြီးတော့ရေပြန်ကုပေးတယ်လို့ပဲကျင်းနေတဲ့သွေးကြောအစာကိုတစ်ဖက်ကနှလုံးသွေးကြောကအကျန်းများဖြင့်၃ချောင်းရှိတယ်တချောင်းကျင်းနေတယ်တော်တော်ကြီးစိုးစိုးဝါကျင်းနေအဲ့ဒီသွေးကြောကပြေးတဲ့ကြွက်သားတွေသွေးငတ်နေတယ်ဆိုရင်နောက်ဖက်သွေးကြောတစ်ခုကနေပြီးတော့ကိုလက်ထရယ်လို့ခေါ်တဲ့သွေးကြောလာဆက်ပြီးတော့အကူလေးတွေပေးနေတာရှိတယ်။အဲ့လိုလူမျိုးကြတော့တစ်ဖက်သွေးကြောကနေဒီစစ်ကူပေးနေတဲ့အတွက်ကြောင့်မလို့နှလုံးကြွက်သားပျက်စီးမှုကနေတယ်။အဲ့ခါကျတော့ဒီ sudden death တို့ပါလို့မရနိုင်ဘူ
း။ဟုတ်ကဲ့ဆရာ။အဲ့တော့ဒီ collateral သွေးကြောပေါ့နော်။ဘေးကနေပြီးတော့ဒီအကန့်အခက်သဘောမျိုးသွေးပို့ကူညီပေးနိုင်တဲ့သွေးကြောတွေကလူတိုင်းအတွက်အားထားတဲ့အနေထားရှိလားဆရာ
။အဲ့ဒီဟာအတွက်ကတော့လူတွေရဲ့ physical activity ပေါ့။actively သွားလာနေတဲ့လူ exercise လုပ်နေတဲ့လူအဲ့လိုလူတွေကြတော့လေဒီ collateral ဆေးကကောင်းတယ်စားတဲ့